မက္ကဆီကိုနိုင်ငံမက္ကဆီကိုစီးရီမျိုးနဲ့အနီးတဝိုက်ပြည်နယ်တွေမှာအင်္ဂါနေ့နေ့လယ်ပိုင်းတို့ကလှုပ်ခဲ့တဲ့ပြင်းအား 9.1 ရှိတဲ့ငလျင်အပြီးမှာတော့အသက်ရှင်လျက်ရှိနေနိုင်သေးတဲ့ပျောက်ဆုံးနေသူတွေကိုကယ်ဆယ်ရေးအဖွဲ့တွေကဒီကနေ့ဆက်လက်ရှာဖွေနေကြပါတယ်။ငလျင်ကြောင့်အဆောက်အဦတွေအများအပြားပျို့ချပျက်စီးခဲ့ရပြီးတော့သေဆုံးသူ218ယောက်ထက်မနည်းရှိနေပါတယ်။အသက်ရှင်လျက်ကျန်ရင်နေသူတွေကိုရှာဖွေကဲ့တင်မှုမက္ကဆီကိုစစ်တပ်နဲ့ရဲတပ်ဖွဲ့တွေကနီလန်းပေါင်းစုံတုံးပြီးတော့ရှာဖွေမှုတွေဆက်လုပ်သွားမယ်လို့ပြည်ထောင်ရေးဝန်ကြီးမင်ဂူဝဲအော်ဆိုရီယိုချုံးကပြောပါတယ်။အင်္ဂါနေ့နေ့လယ်ပိုင်းငလင်လှုပ်အပြီးမကြခင်မှာပဲဒီရှာဖွေကယ်ဆယ်ရေးလုပ်သားတွေကဆက်ရန်နေရာကြီးတွေနဲ့ရောလက်တွေနဲ့ပါရက်ပြီးတော့ရှာဖွေခဲ့ကြသလိုလူလူတွေကလည်းပါဝင်ကူညီခဲ့ကြပါဗျ။မက္ကဆီကိုစီးတီးမှာတင်ဆုံးသူ86ယောက်၊နောက်မိုရာလက်စ်ပြည်နယ်မှာ81ယောက်၊ပွဲဗလာပြည်နယ်မှာ43ယောက်၊မက္ကဆီကိုပြည်နယ်မှာ12ယောက်ကွာရီရိုပြည်နယ်မှာ၄ယောက်နဲ့အိုက်ဆာကာမှာ၁ယောက်ရှိတယ်လို့ဒီမက္ကဆီကိုအရက်ဖက်ကာကွယ်ရေးအေဂျင်စီအကြီးအကဲလူးဝစ်ဖီလစ်ပွန်တဲက Twitter စာမျက်နှာမှာဖော်ပြထားပါတယ်။အစောပိုင်းမှာတည်ဆုံးသူ248ယောက်ရှိတယ်လို့သူကဖော်ပြခဲ့ပြီးတော့နောက်ပိုင်းမှာတော့အဲ့ဒီအရေးအတွက်ကိုရှော့ပြီးတော့ပြင်ဆင်ဖော်ပြခဲ့ပါတယ်။ငလင်ဟာမက္ကဆီကိုစီးတီးကနေအရှေ့တောင်ဘက်86မိုင်အကွာပွာဗလယ်မြို့မှာဗဟိုပြူပြီးတော့လွတ်ခဲ့တာဖြစ်ပါတယ်ရှင်။